ီဇင်ဘာလဇန်ပိုင်းကလေးကနေစဉ်ရက်ဆက်တိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးတိုက်ပွဲတွေကလည်းပုံမှန်ပြင်းထန်နေသလိုတပ်မတော်ဘက်ကရဟတ်ရည်တွေနဲ့လေကြောင်းကပါပစ်ခတ်တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ပူတီတောင်ရသိတောင်ပုံနာကျွန်းနဲ့ကြောက်တော်လေးမြို့နယ်စုံတဲ့နေရာတွေမှာတိုက်ပွဲဖြစ်ပွားနေပြီးကြောက်တော်မြို့နယ်တလူချောင်းရွာနီးကိုတပ်မတော်ဘက်ကလက်နက်ကြီးတွေနဲ့တရဇက်ပစ်ခတ်နေတာတွေရှိတယ်လို့အေအေဘက်ကပြောပါတယ်။မနေ့ကကြောက်တော်နယ်ပုံနာကျွန်းမြို့နယ်အဆက်တလူချောင်းရွာနီးတဝိုက်မှာတိုက်ပွဲပုံမှန်ပြင်းထန်ခဲ့ပြီးဒီကနေ့လည်းဆက်ဖြစ်နေတယ်လို့အေအေသတင်းပြည်ကြားရေးတာဝန်ခံခိုင်သူခါကပြောပါတယ်။
ဝဲဆောင်ကတော့ခုပြောတဲ့လေးမျိုးနေစလုံးပေါ့အဲ့တော်တော်ကြည်ကြည်ပြန့်ပြန့်တော့ဖြစ်နေတယ်ဗျ။ဟောဒီမနေ့မှာတော့ဒီမနေ့ကတိုက်ပွဲပြင်းထန်ခဲ့တဲ့နေရာပေါ့ကြောက်တော်မျိုးနေနဲ့ပုံနာကျော်မျိုးနေကြားပေါ့အဲ့ဒီအဆက်နေရာတွေမှာဒီမနေ့ကတိုက်ပွဲပြင်းထန်ခဲ့တဲ့နေရာတွေမှာဒီနေ့လည်းပဲဟိုမနေ့ပိုင်းကစပြီးတော့ဗမာတပ်မတော်ဖက်ကလက်လက်ကြီးတွေနဲ့ဆန်းပစ်နေတာရှိတယ်ဗျ။ဟိုအဲ့ဒီမှာတော့မနေ့ကဒီပုံနာကျော်မျိုးနေထေတာပညာဝါရွာရဲ့နောက်ကြောက်တော်ဖက်ကဆိုတလူရှောင်းပေါ့အဲ့ဒီရွာတွေဖက်မှာအဓိကပစ်နေတာဗျ။ဒေသခံတွေကတော့အဲ့ဒီမှာထွက်ပြေးတဲ့လူလေးရှိတယ်ဗျ။နောက်ပြီးတော့အဲ့ဒီမှာဘုံခိုကျင်းတွေထဲမှာပုံအောင်နေတဲ့လူတွေလေးရှိတယ်လို့ကြားတယ
်။ဒေသခံတွေဟာအခုလိုပြင်းထန်တဲ့တိုက်ပွဲမျိုးတွေကိုမကြုံဘူးကြသလိုကြောက်လန့်နေကြရတယ်လို့ကြောက်တော်မျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဥမောင်တန်းစိန်ကပြောပါတယ်
။ဒေသခံတွေကကျွန်တော်တို့မနေ့ကမနေ့ဒီနေ့အတော်လောက်မှာပေါ့နော်။တလူချောင်းဖက်ဖက်ဆိုတော့ပညာဝါရှိမယ်အဲ့မှာသင်းမဝင်တော့ရှိမယ်အဲ့တွန်းစာရတို့ဘာလို့ရှိမယ်ပေါ့နော်။အဲ့ဒီလူချောင်းအဆက်ပေါ့နော်ဓမ္မကြီးတော့မှပြစ်တာပေါ့နော်။ကျန်တာရနဲ့စစ်မဝင်တော့ကတော့22ဦးနောက်ထပ်လာနေတဲ့ဥစ္စာတို့လူတရားနည်းဘလောက်တော့ဖြစ်နေတယ်။ဒီကဲတီယိုဒီမှာဝင်ကြတာပေါ့နော်။လူကြောင့်ဥစုပဲနေမှာနေဥစုမှာဟို6-6ရောက်လောက်ရှိတယ်ပေါ့နော်။ရောတိတိလေးလေး။အဲ့ဒီ6-6ရောကပုဂ္ဂိုလ်တွေကတော့တိုးရင်တော့ပြောပြသူတို့တခါမှလည်းမစုံဘူး၊မြင်လည်းမမြင်ဘူး။ဟိုကဘာကြောင့်ပြစ်တယ်ဆိုတာလဲဘလို့မှပြောမဲ့အကြောင်းပြက်ဆက်မရှိဘူး။သူတို့ကသူတို့ကိုယ့်ဘာကိုလူစားနေတယ်၊ကိုယ့်ဘာကိုနေတယ်အေးလေးသိတာမဟုတ်ဘူး၊ဝါလေးသိတာမဟုတ်ဘူးဆိုတော့ကိုယ့်ဘာကိုနေပြီးတော့ဒီတိုင်းလာပြစ်တယ်ဆိုတော့သူတို့နည်းနည်းစိုးရင်တာပေါ့။ဒီကဲလည်းလူကြောင့်ကပြစ်တယ်၊ကုန်းကမကုန်းကမပြစ်တယ်လူလိုပြောတဲ့အတိုင်းလူကြည့်ရင်ကလေးကိုစွတ်စွတ်လျော်လျော်ပြစ်တာပေါ့ဗျာ
ခုလိုတိုက်ပွဲတွေကရမသွားပဲပုံမပြင်းထန်လာနေတဲ့အတွက်တိုက်ပွဲဖြစ်ပွားရဒေသကရခိုင်မြို့ခမီးစတဲ့တိုင်းသားတွေကလည်းဘေးလွတ်ရာထွက်ပြေးနေကြပါတယ်တနေ့တနေ့စစ်ဘေးဒုက္ခတွေအရေအတွက်ပို့ပို့ပြီးများလာနေကဒီဇင်ဘာလ18ရက်နေ့ကကုလသမဂ္ဂအဖွဲ့အစည်းကထုတ်ပြန်ထားတဲ့ဒုက္ခတွေဥယျာဉ်600ကျော်ရှိရာကနေဒီကနေ့နောက်ဆုံးအခြေအနေထိဆိုရင်ဒုက္ခတွေဥယျာဉ်1000နီးပါးလောက်ရှိနေပြီလို့စစ်ဘေးဒုက္ခတွေအရေးကူညီပေးနေသူတွေကပြောကြပါတယ်ထွက်ပြေးလာကြသူတွေထဲကလေးတငယ်နဲ့ကိုဝန်ဆောင်တွေလည်းပါဝင်တယ်လို့ဘူးတိတော်မြို့နယ်ပင်ချောင်းကြီးရွာကိုရောက်လာတဲ့ဒုက္ခသည်တွေအတွက်စံသွားရောက်လှူဒန်းပေးခဲ့တဲ့ဘူးတိတော်မြို့နယ်ရခိုင်မျိုးသားပါတီဝင်ဦးဝင်းနိုင်ကပြောပါတယ်
အဲ့မှာကလေးတွေကတော်တော်ပါလာတယ်နောက်ပြီးတော့ကိုဝန်ဆောင်မျိုးလည်းပါလာတယ်ဘုံနှင်းချင်းမျိုးနယ်ဟိုတင်းကျော်အုပ်စုအဲ့ဒီကနေလာတယ်သူကတော့120လောက်ရှိတယ်အဲ့ဘူးတိတော်မြို့နယ်ရေရော်ဆိုတဲ့ဟိုပင်ချောင်းအုပ်စုပေါ့အဲ့မှာနေကြတယ်သူကနောက်တဲ့မျိုးလူမျိုးတွေကိုဒီခဏလေးကရောက်တယ်ကိုသူတို့ဘူးတိတော်ဖက်ကိုလေနောက်ကမင်းကတော်ပြီးကိစ္စတော်ပြီးတယ်ကျွန်တော်ဆန်တူပဲပြောတာ။နေရာပြောင်းဖို့ရှင်နေကကျွန်တော်မေးချင်တယ်သူတို့ကိုဒီတိုက်ပွဲဖြစ်ရဆိုတာကတော့ဘယ်လောက်ကြာမလဲ။ဒါဆိုသူတို့ကမပြောသေးဘူးပေါ့နော်။ဘယ်လောက်နေရမလဲဆိုတော့သူတို့ကမပြည့်ဘူးပြည့်ရသေးဘူးပေါ့နော်။သူတို့ကအဲ့မှာနေဖို့အတွက်ကျွန်တော်တို့ကအကူအညီတောင်းတာကရောပြင်းပြည့်တယ်တောင်းလို့ဆိုတိုက်ပွဲဖြစ်ရဆိုတော့သူတို့ကမပြောင်းရဘူးပေါ့အဲ့ဒီသားကို။အဲမနေ့ကတော့ကျွန်တော်တို့တော်တဲ့ရှင်မရဟန်းနဲ့တွေ့ခဲ့တယ်။ရောက်ခင်ပေါ်မှာတော်တယ်ဟုတ်ရဲ့
။ဒီဇင်ဘာလ12ရက်နေ့ကအေးပါဝင်တောင်ပလောင် TNLA ကုကန် MMDA မြောက်ပိုင်းလက်နက်ကိုင်အဖွဲ့သုံးဘွဲတို့ကလက်ရှိဖြစ်ပွားနေတဲ့စီးပရိပက္ခတွေနိုင်ငံရေးပြဿနာတွေကိုတွေ့ဆုံဆွေးနွေးအဖြစ်ရှာခြင်းနဲ့လို့ပူးတွဲညင်ညာချက်ထုတ်ပြန်ခဲ့တာကိုအစိုးရညင်ညာရေးကော်မရှင်ဘက်ကလည်းအဲ့ဒီညင်ညာချက်ကိုကြိုဆိုထောက်ခံတယ်ဆိုပြီးအဲ့ဒီနေ့ဒီဇင်ဘာလ12ရက်နေ့မှာပဲညင်ညာချက်ကိုတပြိုင်တည်းထုတ်ပြန်ခဲ့ကြပါတယ်။ညင်ညာချက်တွေထဲမှာတော့ညင်ညာရေးဆွေးနွေးဖို့ဆိုပြီးရေးသားထားပြီးမဲ့လည်းရခိုင်ပြည်နယ်အတွင်းတကယ်မြေပြင်လက်တွေ့အနေအထားမှာတိုက်ပွဲတွေပုံမှန်ပြင်းထန်လာနေတဲ့အတွက်ငင်းငယ်ကြီးဟာစာရွက်ပေါ်မှာလာလို့မေးခွန်းထုတ်နေကြပါတယ်ခင်ဗျာ